မျိုးသားလူခွင့်ရေးကော်မရှင်ကထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်သမရနဲ့ပေါ့လေတခြားပုဂ္ဂိုလ်တွေစီကိုစာတင်တယ်လို့သိရတယ်ခင်ဗျာကျွန်တော်နည်းနည်းပြောပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်ဒါမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်စုံစမ်းစစ်ဆေးဌာနဒီထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးတော့တက်မတော်ကထုတ်ပြန်ကြေညာချက်နဲ့စုံစမ်းစစ်ဆေးဌာနထုတ်ပြန်ကြေညာချက်ကွဲလွဲတာတွေလည်းရှိရဲနောက်မမျှတမှုတွေရှိရဲဘက်လိုက်မှုတွေရှိရဲအဲ့ဒါတွေကိုကျွန်တော်တို့ကဒါတွေကိုထပ်ပြီးတော့သမရနဲ့တခြားဌာနဦးပေါ်လို့တော့ဆင်းဆင်းနောက်တခြားကော်မတီမျိုးပေါ့နော်ကျမတို့ကိုထာနာကိုစာပို့ရခြင်းဖြစ်တယ်လူခွေချိုးပေါက်ခံရတဲ့ခေါင်းစင်အောင်နိုင်ငံသားအခွင့်အရေးချိုးပေါက်ခံရတဲ့ခေါင်းစင်အောင်ကသွားမှမလို့ကျမတို့ဒီနေ့နိုင်ငံတကာလူခွေနေ့မှာစာတင်ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ထုတ်ပြန်ကြေညာချက်တွေထဲမှာကွဲလဲချက်တွေဆိုတာဘာတွေပါလဲခင်ဗျာ
ဟုတ်ကဲ့တက်မတော်ကထုတ်ပြန်ကြေညာချက်နှစ်ဆောင်ထုတ်ပါတယ်နော်နှစ်ဆောင်ထုတ်တဲ့နေရာမှာဒီ KB KK ကိုပို့ကြည့်အောင်လိုက်ဆိုပြီးထုတ်တာလည်းအားလုံးသိလည်းဖြစ်ပါတယ်ဒါကျွန်မတို့ရက်ကတက်တည်အခိုင်လုံနဲ့တင်ပြတဲ့အခါမှာတော့အလိုတရင်တောက်ဆိုတာကိုလက်ခံသွားပါတယ်ဒါပေမဲ့အဲ့နေရာမှာပထမတစ်ချိန်တနက်လူယူပြီးထွက်ပြေးလို့ပစ်ခတ်ဖန်စီရပြီးပေးဆုံးသွားပါတယ်လို့ပြောပါတယ်အခုတခါစုံစမ်းစစ်ဆေးကော်မရှင်ကထုတ်တဲ့ထုတ်ပြန်ကြေညာချက်မှာတော့တနက်လူယူရန်ကြံစီပြီးလုံထွေးတပ်ပုတ်တယ်ပေါ့နော်ဆိုတော့ဟောတနက်လူယူရန်ကြံစီပြီးလုံထွေးတပ်ပုတ်တာနဲ့ထွက်ပြေးတယ်ဆိုတဲ့အထိပ္ပယ်ဟာတက်ရောက်မှုမတူပါဘူးဒါဟာကွာခြားနေတဲ့အချက်တစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ဒီဟာတွေကလည်းကွဲလွဲချက်တွေဖြစ်တယ်အထာနောက်ပြီးတော့ကျွန်မအဓိကအချက်အနည်းငယ်ကတော့ကျွန်မအမျိုးသားကနိုင်ငံသားတယောက်ဖြစ်တယ်မြန်မာနိုင်ငံသားတယောက်ဖြစ်တယ်ဟိုသူ့ကိုဖမ်းမိစင်မှာလဲမြို့လေကောင်ကြိုက်မျိုးမျိုးဟာကဖျူစစ်ဥပဒေထုတ်ထားတာမျိုးမဟုတ်ဘူးဥပဒေနဲ့နိမိတ်အတွင်းမှာရှိနေနေရမှာဖမ်းမိနေတဲ့ဥပဒေရတရားဆွဲဆိုခြင်းသူမခံရဘူးဒါကိုဖော်ပြတဲ့နေရာမှာကြတော့စုံစမ်းစစ်ဆေးကော်မရှင်ကအားနည်းချက်အားနည်းချက်လို့ပဲဖော်ပြတယ်တကယ်တော့ဥပဒေတရက်ကိုချိုးဖောက်တာဟာကျူးလွန်သူပဲဥပဒေကိုကျူးလွန်သူပဲဒါကိုထိထိရောက်ရောက်ထုတ်ပြန်ထားခြင်းမျိုးမရှိဘူးဒီနေ့စာမှာ19ရက်ပါတယ်ပေါ့နော်အဲ့ဒီမှာကျွန်မအကုန်လုံးတစ်ချက်တစ်ချက်ချင်းချင်းထောက်ပြထားတယ်ပေါ့နော်နောက်ပြီးတော့ပြန်လွန်သွားပြီဖြစ်တယ်ကျွန်မခင်မွန်းတယ်အချုပ်သားလို့ဒီခါစာမှာဖော်ပြထားတာဟာကျွန်မအမျိုးသားဟာပြန်လွန်သွားပြီသူဟာဖြည့်ရှင်းလို့မရနိုင်တော့ဘူးဒီအချိန်မှာချုပ်သားလို့ဖော်ပြခြင်းဟာလူခွေချိုးပေါက်ခံရခြင်းအနေနဲ့ကျွန်တော်ထပ်တင်ပြခြင်းဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီဆရာဝန်စေးစာနဲ့ပတ်သက်ပြီးတော့ကော်မရှင်ရဲ့အစီရင်ခံစာမှာကောက်ချက်ဆွဲတင်ပြထားတာနဲ့ပတ်သက်လို့ဘယ်လိုများမြင်ပါလဲခင်ဗျာ
ဒီထဲမှာလည်းကျမတို့ဟိုထုတ်ပြန်ကြေညာချက်အပိုက်37မှာပါတယ်ဥကောင်းရင်ကောင်ပေါင်တဲ့ခြေကနောင်းမှာရရှိတဲ့တနက်ထိုင်ရအများဆုံးတေဆုံးခြင်းလို့ဖော်ပြထားပြီးအပိုက်32မှာကျတော့ဥကောင်းကုန်ယူကြည်မွားအကွဲဒီကိစ္စမယူကျူးတဲ့ကိစ္စပတ်သက်ပြီးတဆုံတရားသုံးသက်ချက်မပါဒါမျိုးပေါ့နော်ဟိုအမှန်တကယ်ဆိုလို့ရှိရင်စုံစမ်းစစ်ဆေးကော်မရှင်ရဲ့သုံးသက်ချက်ပါပါမယ်ဆရာဝန်ရဲ့စစ်စစ်ချက်ကိုပဲယူပြီးဒါလိုက်လက်ခံထားတဲ့သဘောမျိုးရှိတယ်
ဆိုဥပမာဆိုလို့ရှိရင်အော်မေးစီအောက်ကနေတနက်မှန်တဲ့ကိစ္စကိုဒါဘာကြောင့်ဘလူဖြစ်နိုင်တယ်ဆိုတာလည်းဒါမပြောထားဘူ
းဟုတ်ကဲ့ဒါမပြောထားဘူးပေါ့နော်
ဒါမှမဟုတ် तू ကလုံထွေးစက်ပုတ်ရင်းနဲ့ဒဏ်ရရှိတယ်ဆိုတဲ့သဘောမျိုးတော့ तू ကပထမပိုင်းမှာ तू ပြောထားတယ်မလားခင်ဗျ
တနက်လူယူရန်စူးစားတယ်လုံထွေးစက်ပုတ်တယ်လို့ပါတယ်နောက်အစီရင်ခံစာမှာဆိုရင်စစ်စီအစီရင်ခံစာမှာပထမတက်မတော်ထုတ်ပြန်စီညာချက်မှာကြတော့တနက်လူယူပြီးထွက်ပြေးတယ်လို့ပါတယ်
ဟုတ်ကဲ့
လူယူရန်စူးစမ်းတာနဲ့လူယူပြီးလည်းမတူတယ်လို့ထွက်ပြေးတာနဲ့လုံထွေးတက်ပုတ်တာကလည်းတက်ရောက်မှုတော်တော်ကွဲပါတယ
်ဟုတ်ကဲ့
ဒါကလည်းမတူတဲ့အချက်တွေပါပေါ့နော်ဆိုဒီဟာနောက်ကျမကြီးကျမ19ရက်နေသွားပြီးစုံစမ်းစဉ်ကာလတုန်းကဟို6ရက်နေတည်းကွယ်လွန်ပြေဆုံးသွားအသက်ခံရလို့ပြေဆုံးသွားပြီးတဲ့သူတွေ19ရက်နေကျမသွားပြီးတော့မေးတဲ့အခါမှာဘာမှကျမကိုဟိုဖြေချခြင်းမရှိဘူးအဲ့ဒီအခါမှာသူကအားနေတယ်တတိထုတ်ပြန်ချက်အားနေတယ်လို့ပြောတယ်တကယ်တကယ်ကြတော့ကျမတို့ဥပဒေအရဆိုတတိထိန်ချံမှုနဲ့အလောင်းဖြောက်ဖြက်မှုပဲ
မတ္တနာသွားမေးတဲ့အချိန်တော့ကကျွန်တော်ကြားလိုက်တာဒီမတ္တနာကိုအရှိတောင်တိုင်းစစ်တမ်းနာချုပ်ကိုမေးပါဆိုပြီးတော့သူတို့ပြန်လဲဖြေကြားတယ်မလား
ဟုတ်ကဲ့ဖန်တော့ကသူတို့ပါပါတယ်အခုပဲနားမှာရှိမှန်းမသိပါဘူးလို့ပြောပါတယ်အဲ့တော့တေချာချာသိချင်ရင်အရှိတောင်တိုင်းစစ်တမ်းနာချုပ်ကိုသွားမေးပါလို့သူတို့ပြောပါတယ
်ဟုတ်ကဲ့မတ္တနာကိုဒီအရှိတောင်တိုင်းစစ်တမ်းနာချုပ်ကနေပြီးတော့ဆက်သွယ်ပြီးတော့တောင်းကြတာမျိုးရှိပါလားခင်ဗျာ
ယနေ့ထိဆိုဒီချိန်နဲ့ကျွန်မတို့ပုံဆက်ပါတယ်လူပြောင်းမှုနဲ့ပတ်သက်ကျွန်မတို့ဘူးပြောင်းမှုတိုင်နေတာ19ရက်နေရာနဲ့ပတ်သက်ပြီးကျွန်မတို့ဆွေးနွေးကြလို့ရှိတောင်တိုင်းစစ်တမ်းနာချုပ်ကိုလာခဲ့ပါလို့ခေါ်တယ်အဲဒီတော့ကကျွန်မဟာဒီမှာအတုပါခံတာရှင်းပါနေတယ်ကျွန်မကနစ်နာသူဖြစ်တယ်ကျွန်မကမတရားဖန်ဆီးတပ်ပြတ်ခံရတဲ့လူပြောင်းရဲ့ဇနီးဖြစ်တယ်အဲ့တော့တွေ့ချင်းလာချင်းလာရင်ရှင်တို့ကကျွန်မကိုလာတွေ့ရမှာမဟုတ်ဘူးလားဆိုတော့အဲဒီတော့ကကျွန်မတောင်းမှန်ပါလေဆိုတဲ့စကားတစ်ခုပြောပြီးဖုံးချသွားတာယနေ့ထိပါကျွန်မထပ်မဆက်သက်တော့ပါ
တောင်းမနာဘူးပါလေခင်ဗျာ
ကျမပြောပါလေသူနာမည်နဲ့ယာတုကိုပြောပါဆိုတော့မပြောပါအ
ဲကျေးဇူးပဲတော့မတ်တနာအခုလို့ရှင်းပြကျေးဇူးများတင်တယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့